တရုတ်ရဲ့တင်မော်တွေကိုမလေးရှားနိုင်ငံကနေဝယ်ယူမဲ့ကိစ္စနဲ့တရုတ်တို့ရဲ့ဘလို့ကျူးကျော်ရန်ဆမှုမျိုးကိုမဆိုဆန့်ကျင်ဖို့အတွက်မလေးရှားနိုင်ငံဘက်ကအကင်းလင်မှုတွေကိုအရှိန်မြင့်ပြီးလှုပ်ဆောင်မှာဖြစ်ပါတယ်။ဒီလှုပ်ရဟာနှစ်နိုင်ငံကာကွယ်ရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတိုးမြင့်လာတဲ့သဘောဖြစ်သလိုတရုတ်နဲ့မလေးရှားတို့ကြားရှုပ်ထွေးတဲ့ဆက်ဆံရေးကိုလည်းထင်ဟပ်စေပါတယ်။မလေးရှားနိုင်ငံရဲ့နယ်နိမိတ်ဟာဆူလူးပင်လယ်နဲ့အနောက်ဘက်အိန္ဒိယသမုဒ္ဒရာကမ်းရိုးတန်းထိဆက်ဆံနေတာဖြစ်ပြီးလာမယ့်နိုဝင်ဘာလကစပြီးတရုတ်နိုင်ငံထုတ်ရေတပ်သင်္ဘော40နဲ့ကမ်းရိုးတန်းတစ်လျှောက်မှာကင်းလှည့်သွားမယ်လို့မလေးရှားအရာရှိတွေကပြောပါတယ်။မလေးရှားရေပြင်နယ်နိမိတ်တွေပေါ်မှာချင်းချောက်ရန်ဆမှုတွေကာကွယ်ဖို့အတွက်အသုံးပြုနေတဲ့တော်ဝင်ရေတပ်ကသင်္ဘောအစင်း50နဲ့မှာအခုဝယ်ယူလိုက်တဲ့သင်္ဘောတွေနဲ့အစားထိုးလာနိုင်မယ်လို့ကြမ်းကြင်သူတွေကတုံ့တက်ပါတယ်။